Minneapolis ရဲလေးဦးရဲ့ဖမ်းဆီးတာခံခဲ့ရတဲ့ African American မျိုးသား George Floyd တေဆုံးခဲ့ရတာနဲ့ပတ်သက်ပြီးရဲတအုပ်ကိုသာဆွဲချက်တင်ထားရကနေဗိုလ်တပ်ခုနေမှာတော့ကြံရဲတအုပ်ကိုပါကြိုတင်ရည်ရွယ်မှုမပါတဲ့လူသတ်မှုဆွဲချက် Second Degree Murder အတွက်အကူအညီပေးသူတွေအဖြစ်နဲ့ဆွဲချက်တင်လိုက်ကြောင်း Minnesota ပြည်နယ်ရှစ်နေချုပ် Keith Ellison ကကြေညာခဲ့ပါတယ်။မေလ25ရက်နေ့မှာ Floyd ကိုဖမ်းဆီးစဉ်က Derek Chauvin ကိုThomas Lane နဲ့ J.A. Condo ကအကူအညီပေးခဲ့တယ်လို့တောက်တောက်ကတော့သူတို့ဘေးမှာရပ်နေခဲ့တာဖြစ်ပါတယ်။အခုသူတို့သုံးဦးအတွက်ဖမ်းဝရမ်းတွေထုတ်ခဲ့တယ်လို့လည်းပြောပါတယ်။ဒါအပြင်ရှောက်ဝမ်းပေါ်မှာမူလကတတိယအဆင့်လူတက်မှုနဲ့ဒုတိယအဆင့်လူတေစေမှုနဲ့ဖမ်းဆီးထားရကနေ Floyd ရဲ့အလောင်းကိုစစ်ဆေးတဲ့စစ်စစ်ချက်နှစ်ခုရသူ့ကိုကြိုတင်ရည်ရွယ်မှုမပါတဲ့လူတက်မှုဆွဲချက် Second Degree Murder နဲ့ဆွဲချက်ပြောင်းလဲခဲ့တယ်လို့လည်းပြောပါတယ်။Floyd တေဆုံးရမှုနဲ့ပတ်သက်ပြီး Washington DC, New York အပါအဝင် American တလွှားမျိုးကြီးအတော်များများမှဆန္ဒပြမှုတွေဖြစ်ပွားနေတာဗိုလ်တပ်ခုနေနဲ့ပါဆိုရှေ့ရရှိနေပြီဖြစ်ပါတယ်။ဒီဆန္ဒပြမှုတွေဟာ American နိုင်ငံတွင်းမှာသာမကပဲ Canada, Mexico, Brazil က Rio de Janeiro နဲ့ Argentina က Buenos Aires မျိုးကြီးတွေကိုပါပြန့်နှံ့သွားစေပါတယ်။ဥရောပတိုက်မှာလည်း Coronavirus ကြောင့်ကန့်သတ်မှုတွေရှိနေတဲ့ကြားကဘာလင်၊လန်ဒန်၊အမ်စတာဒမ်မြို့ကြီးတွေမှာဆန္ဒပြကန့်ကွက်မှုတွေရှိနေတယ်လို့အာရှဒေသကဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေမှာပါတွေ့နေရတာပါ။ဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကလည်းအမေရိကန်နိုင်ငံကဆန္ဒပြမှုတွေနဲ့ပတ်သက်ပြီးလူမဲတွေရဲ့အသက်ကိုလည်းတန်ဖိုးထားရမှာဖြစ်ကြောင်းနဲ့ငြင်းချမ်းစွာဆန္ဒပြပိုင်ခွင့်ရှိကြောင်းလွှတ်တော်အမတ်တွေရဲ့မေးမြန်းချက်ကိုပြန်လည်ဖြေကြားခဲ့ပါလေ။ဒီဆန္ဒပြမှုတွေနဲ့ပတ်သက်ပြီးလူလူရဲ့ဒေါသထွက်မှုကိုသူနားလည်ကြောင်းနဲ့ဒီဖြစ်ရအတွက်ဝန်ရရမှုကိုအမေရိကန်နိုင်ငံတနိုင်ငံတည်းတယ်မကပဲကမ္ဘာတစ်လောမှာရောဗြိတိန်နိုင်ငံမှာပါခံစားရတယ်လို့လည်းပြောပါတယ်